Rakhine di nega data khen dering dema ne yago mamai magan ye da phop ja mung su su she ne tam do ga tia sui su lai de chang pyo pya ba me chana tan nai ma chao do myu ne ma la ji ywa ga saba ru go tam do ga yu do de su bi do tading ye da phop ja khe de twe sit thui shin sai dmg tading thana ga editor ne tading naw tu go tam do ga set twi ye upade paw ma 66 ga ji ne tia sui su lai da phit ba de ကိုတိုင်တရားစွဲဆိုခံတရတဲ့ DMG သတင်းဌာနရဲ့ဒုတာဝန်ခံအက်ဒီတာကိုနေဝင်းဆန်ကတော့ဒေသခံတွေရဲ့ပြောဆိုချက်ပေါ်ရှေ့ခံပြီးရေးသားခဲ့တာလို့ပြောပါတယ်။အဲ့
တော့အမှုဖယ်ရေးအကြောင်းကတော့ဒီကျွန်တော်တို့ဇန်နဝါရီလ10ရက်နေ့ကပေါ်ပြခဲ့တဲ့ရောကျောက်တော်မြို့နယ်ဒီမာလာဂျီယောကပေါ့နော်မာလာဂျီယောကဟိုဆန်အေးဆန်ဘောနော်ဒီစပါးတွေကိုဟိုတက်မလို့ကနေကျွန်တော်တာရှိုးပါပေါ့နော်ဟိုဟိုဆက်လင်ဟိုဒီဟိုယူဆောင်ပြီးတော့ဒီဆောင်တော့ဆိုလေဒီဒီတက်ကနေပြောဆိုချက်နဲ့ပတ်သက်ပြီးတော့ဟိုတည်င်းပေါ်ပြခဲ့တယ်ပေါ့နော်။အော်အဲ့ဒီတည်င်းနဲ့ပတ်သက်ပြီးတော့ဟိုကျွန်တော်တို့ဟိုဟိုကိုအခုလို့မူဖိတာပေါ့နော
်။ DMG တည်င်းဌာနကဒူးတာဝန်ခံအက်ဒီတာကိုနေဝင်းဆန်နဲ့တည်င်းထောက်မန်းနှင်းတို့ကိုစက်တွေရဲ့ဥပဒေပေါက်မှ66ကကြီးနဲ့ဘုံမူဘုံမြင့်ကျော်ကတရားလိုလုပ်ပြီးတော့ပြီးခဲ့တဲ့ဇန်နဝါရီလ22ရက်နေ့ကစစ်တွေမျိုးမရေးစခန်းမှာတရားစွဲဆိုလိုက်တာပါ။တမ်တော်တည်င်းမှန်ပြန်ကြားဖွေပြောခွင့်ရဘူရှောက်ဇော်မင်းထွန်းကတော့တည်င်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးပြီးနောက်မမှန်မကန်ဖော်ပြတာတွေ့ရတဲ့အတွက်အရေးယူဖို့စီစဉ်ခဲ့တာလို့ပြောပါတယ်
။ကျွန်တော်တို့အဲ့မှာ DMG ကနေကြတာကျွန်တော်တို့ဇန်နဝါရီလ10ရက်နေ့မှာလမ်းတူကျွန်တော်တို့ရေးထားတာရှိတယ်။အဲ့မှာတောက်တော်မှာရှိတယ်မဟာလာရခိုင်ရာကအဲ့မှာစကားတွေကိုကျွန်တော်တို့ဆက်ကနေတည်ပြောကြမဟာလာမျိုးရောမှာကြိတ်ခွဲနေဆိုပြီးဆွဆွဲထားတဲ့ဟာရှိပါတယ်။ဆက်နဲ့ပတ်သက်ပြောကြကျွန်တော်တို့ပြည်ပြင်းစုံစမ်းစစ်ဆေးရလုပ်တယ်။လုပ်တဲ့အချိန်မှာတွေ့ရှိချက်တွေကျွန်တော်တို့ဒီမဟာလာရခိုင်ရာမှာ2020မတ်လကတည်းကလူမရှိပါဘူး။စကားလည်းမဆိုင်။ဟိုဘက်မှာသူနဲ့ကပ်နေတဲ့ရှိတဲ့ရွာမှာတော့မဟာလာမျိုးရွာမှာတော့လူလည်းရှိတယ်။သူတို့စကားလည်းဆိုင်တယ်။2021ခုနှစ်ဇန်နဝါရီလ6ရက်နေ့တုန်းကကျွန်တော်တို့တက်ကနေပြောကြညိခါပူတာရှိတယ်ညိခါပူတာရှိတယ်အဲ့ဒီမှာကျွန်တော်တို့အဲ့ဒီရွာတွေရဲ့အဲရွာနဲ့ကျွန်တော်တို့ရွာရဲ့မြောက်ကမှာကျမြောက်တောင်နော်မြောက်တောင်ကြီးပါပေါ့နော်မြောက်တောင်ကြီးရရွာရဲ့မြောက်ကကျမြောက်တောင်ဘက်မှာရှိနေတဲ့ကျွန်တော်တို့ဟာဓာတ်ရီလုံချုံရေးစခန်းရှိတယ်အဲ့ဒီရွာကိုကျွန်တော်တို့စံပို့ခဲ့တယ်စံပို့တဲ့နေရာမှာကျွန်တော်တို့မျိုးရွာမှာရှိတဲ့ခုနပြောတဲ့မာလာမျိုးမှာရှိတဲ့ထော်လာကြီးကိုငှားပြုံးကျွန်တော်ပို့ခဲ့တယ်ထော်လာကြီးကိုခါးချင်းနေပြီးတယ်ငှားရံပို့ခဲ့တယ်အဲ့တော့ကျွန်တော်တို့ဒါရခိုင်ရွာကစကားတွေတည်နေပါပြီဆိုပြီးတော့ဒါဒီဘောမှာချိန်ခွဲလို့ဆိုပြီးဆွဆွဲထားတာဖြစ်တယ်ဒါဆွဆွဲထားတာနဲ့ပတ်သက်ကြတာမမှန်ကန်တဲ့တော့ကျွန်တော်တို့လည်းတရားဆွဲတာဖြစ်ပါ
တရားစွဲဆိုခံတရတဲ့တည်င်းထောက်မှနှင်းတွေကတော့တည်င်းနဲ့ပတ်သက်လို့ဒေသခံတွေရဲ့ပြောဆိုချက်တွေပေါ်တုံ့ပြန်ချက်ရဖို့တတ်မတော်နေပြည်နေစုရတာဝန်ရှိသူတွေကိုဆက်သွေးခဲ့ပေမဲ့မရခဲ့ဘူးလို့ပြောပါတယ
်ဒီဒေသခံတွေပြောတာဟုတ်မဟုတ်ဆိုတော့ကိုအတူတူပြရပါတယ်ကျမတို့ကဒီတက်မတော်ဖက်ကိုဆက်တွေ့ခဲ့တယ်ဒီတက်မတော်ဖက်ကိုဆက်တွေ့လို့မရရဲ့အပြင်ကျမတို့ကနေပြီးတော့ဒီပိုပြီးပြေချောင်းကိုကျော်ပြီးတော့ဒီရခိုင်ပြည်အစိုးရအဖွဲ့ကိုလည်းဆက်တွေ့မြင်ရခဲ့ရတယ်ရှိတယ်ပေါ့နော်ဒါပေမဲ့သူတို့ကပါတုတ်ပြေချင်းမှမရရှိဘူးဒီဖြစ်စဉ်ကဟုတ်မယ်လေမဟုတ်မယ်ဘူးဆိုတာလည်းပတ်သက်ပြီးတော့ဒီကျမတို့ကပါတုတ်ပြေချင်းမှမရရှိသေးဘူးဒီမရရှိခဲ့ဘူးဆိုတဲ့အကြောင်းကိုလည်းကျမတို့ကတည်င်းမှာဖော်ပြခဲ့တာရှိတယ်ဒါပေမဲ့အခုချိန်မှာကအဲ့ဒီတည်င်းကမဟုတ်မယ်ဘူးဆိုပြီးတော့ဒီတည်င်းထောက်တွေကိုပေါ့နော်ဒီ66ကဟာတရားစွဲရကတော့မဖြစ်သေးဘူးတော့ညီမအနေနဲ့မြင်နေဘူ
းတမ်တော်ကတရားစွဲဆိုထားတဲ့ဆက်တွေရဲ့ဥပဒေပေါက်မှ66ကကြီးရပြုံကျွလွန်ကြောင့်ထင်ရှားရင်တော့ဒံငွေဖြစ်ကြငွေစစ်သိန်းကနေအမြင့်ဆုံးထောင်တိုင်းနဲ့နေတီဒါမှမဟုတ်ပြည်တိုင်းတစ်ခုစလုံးအပြစ်ပေးခံရနိုင်ပါတယ်အခုမုံမတန်ခင်ပြီးတဲ့2019ခုနှစ်မေလ1ရက်နေ့ကလည်း DMG သတင်းဌာနရဲ့ Editor ရှုပ်ကိုသတင်းတပ်ဖွဲ့ SV ကတရားလိုလုပ်ပြီးမတရားသိမ်းဆက်သွယ်မှုပေါ့မှ18နှစ်နဲ့အမုံဖွင့်လဲထားတာကြောင့်တိတ်ဆောင်နေရတယ်လို့ DMG ရဲ့မောင်တော်ချီဆိုင်သတင်းထောက်ကိုလည်းလန်ဒါဦးစီးဌာနကတရားလိုလုပ်ပြီးဆက်သွယ်ရေးဥပဒေပေါ့မှ66ကကြီးနဲ့အမုံဖွင့်ခံထားရပါတယ်ခင်ဗျာကျွန်တော်တတ်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်